မြန်မာနိုင်ငံမှာလက်နက်ကန်ပြည်ပတ်တွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့သူတွေပုံများလာနေချိန်မှာပဲလိုအပ်တဲ့အကူအညီထောက်ပံ့နေပေးရမှာအာဏာပိုင်တွေကကန့်သတ်မှုတွေရှိနေတယ်လို့အကူအညီပေးအဖွဲ့အစည်းတွေကပြောပါရယ်ပြီးခဲ့တဲ့နှစ်စက်တင်ဘာလတုန်းကကင်းပြည်နယ်မှာကြုံခဲ့ရတဲ့ပြည်ပတ်တွေကနေထွက်ပြေးကြရတဲ့ကရင်တိုင်းဒေသအများစုဖြစ်တဲ့စစ်ပြေးဒုက္ခသည်9500ကျော်ဆိုရင်လေမြန်ကျင်းကုန်ဒေသမှာအကူအညီလုံလောက်မရပဲနေထိုင်နေရတယ်လို့လိုင်းပွဲမြို့နယ်တွေကဒုက္ခသည်တွေအတွက်နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီပေးမဲ့စီစဉ်တယ်ကိုလည်းအာဏာပိုင်တွေဟန်တားခဲ့ကြကြောင်းပြောဆိုခဲ့ကြတာပါကဘာစနေကဖွဲ့ဒရွေပီပြောခွင့်ရသူအာဆန်ရှာခင်ကတော့အစားတောက်ပြဖို့မဲ့အစီအစဉ်ကိုအစိုးရတောင်းရှိသူတွေကခွင့်မပြုဘဲတားမြစ်တာခံခဲ့ရကြောင်းနဲ့ပြီးခဲ့တဲ့နှစ်နိုဝင်ဘာလထဲမှာကလေးတွေအတွက်ဟားတက်များတဲ့ဘစ်စကစ်တွေကိုအကန့်အသတ်နဲ့ပေးနိုင်ခဲ့တာနောက်ဆုံးအချိန်ပဲလို့လည်းပြောဆိုခဲ့ပါတယ်နိုင်ငံတကာအကူအညီပေးရေးအေဂျင်စီတွေအနေနဲ့မြန်မာနိုင်ငံတွင်းကမြို့နယ်ပေါင်း21မြို့နယ်မှာကန့်သတ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့လည်းလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းဆောင်ရွက်ရေးမှူးချုပ် UNOCHA ကပြောဆိုထားပါတယ်လူသားချင်းစာနာမှုအကူအညီတွေကိုမိခိုအားထားနေရတဲ့သူတွေလက်လက်မမီနိုင်ပဲဖြစ်နေရတဲ့အခြေအနေကပိုဆိုးလာနေတယ်လို့လည်း UNOCHA ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံပြဲပီရွန်ကပြောပါတယ်ကုလသမဂ္ဂရဲ့ကိင္နန်းတွေရပြီးခဲ့တဲ့နှစ်ကုန်ပိုင်းကဆက်လို့ရခိုင်ပြည်နယ်ရှမ်းပြည်နယ်ကချင်ပြည်နယ်နဲ့ကရင်ပြည်နယ်တွေမှာအိုးအိမ်ဆုံးခွာကြရတဲ့ဒေသခံပေါင်း 13,800 ကျော်ရှိခဲ့ပြီးဒီထဲက 21,000 သာနေရပြန်တဲ့ကြောင်းလဲပြောဆိုထားပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲကိုကန်ဒေသကလက်နက်ကန်ပြိပတ်တွေကြောင့်အရသာ 2,000 ကျော်ကလည်းနေရဆုံးခွာထွက်ပြေးကြရပါတယ်